ုခံဒေါ်လာရေးအဖွဲ့တွေနဲ့တရားပဲအဖွဲ့တွေကတဆင့်မြန်မာနိုင်ငံကိုနိုင်ငံတကာလူသားချင်းစာနာထောက်ပံ့မှုအကူအညီတွေပေးဖို့အဲ့လိုပေးနိုင်အောင်မြန်မာအင်ဂျင်နီယာနိုင်ငံတွေကသူတို့နေဆက်တွေကိုဖွင့်ပေးရဖို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကတိုက်တွန်းလိုက်ပါတယ်။ရာဂီမုံတိုင်းဝင်တိုက်ခဲ့ပြီးတဲ့နောက်နိုင်ငံတကာအနေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအရေးယူဆောင်ရွက်မှုအပူတပြင်းလိုအပ်နေတယ်။အထူးသဖြင့်အကြံပေးကောင်စီရဲ့ကြေညာချက်မှာအဲ့လိုဆိုထားပါတယ်။ခုခံဒေါ်လာရေးအဖွဲ့တွေဟာမြန်မာနိုင်ငံစစ်တပ်ရဲ့နိုင်ငံအနှံ့မှာပုံပြီးထိန်းချုပ်ထားနိုင်ပြီးအရပဲ့အဖွဲ့အစည်းတွေနဲ့အကူအညီတွေပေးတဲ့နေရာမှာလည်းပုံပြီးအတွေ့အကြုံရှိတယ်လို့ SACM ကဆိုပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့လူသားချင်းစာနာမှုအကြမ်းတက်ကိုစစ်တပ်ကဖန်တီးခဲ့တာဖြစ်ပြီးဒီလူသားချင်းစာနာမှုကိစ္စကိုအကြောင်းပြုပြီးနိုင်ငံတကာအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံပြီးသူတို့ရဲ့စီရေးနိုင်ငံရေးလုပ်ငန်းစဉ်တွေအတွက်အဆုံးချလိုက်မယ်လို့လည်း SAC ကကြေညာချက်မှာသတိပေးလိုက်ပါတယ်ပြခဲ့တဲ့ဆယ်စုနှစ်တုန်းကလည်းဒီနည်းကိုပဲသုံးခဲ့ပြီး2023မူခါမုံတိုင်းကာလာရုံကလည်းစစ်ကောင်စီကဒီလိုပဲလုပ်ခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်